ရန်ကုန်တိုင်းမှာကိုဗစ်တတိယလှိုင်းဖြစ်နေတဲ့အချိန်မှာလူမမာရှိတဲ့အိမ်ကြီးအတွက်အစားအသောက်တွေဆေးဝါးတွေဒီလိုအပ်တာတွေကူညီပေးနေတဲ့ပရဟိတကူညီပေးနေသူတချို့ကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမေးမြန်းတာမျိုးတွေလုပ်နေပါတယ်။တချို့ဆိုရင်ချင်းချောက်ခံရတဲ့အထိဖြစ်တယ်လို့ကိုတွေ့ကြုံရသူက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မှပြောပြပေးပါရှင်။
ကိုဗစ်ကရောဂါကူးစက်ဖြစ်ပွားမှုမြင့်တက်နေချိန်ရန်ကုန်တိုင်းထဲမှာအခုညီလိုအပ်နေသူတွေအတွက်အစားအသောက်ဆေးဝါးအောက်ဆီဂျင်စတဲ့လိုအပ်ချက်တွေကိုပရဟိတစေတနာရှင်တွေကအခုညီဖြည့်ဆည်းပေးနေကြတာပါ။အဲဒီလိုကူညီကြသူတွေကအရှိကျေးဇွန်ဆိုတဲ့အတင်းကတော့ဂျော်လာတွေကစားလို့အခုညီလိုအပ်လို့အိမ်ရှိမှာအလံပြူအလံဝါထောင်ထားပြီးအမှတ်အသားပြုထားတဲ့နေရင်တွေအတွက်စံစီဆေးဝါးနဲ့အစားအသောက်စတဲ့အခုညီတွေအခမဲ့လိုက်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်။အခုညီလိုက်ပေးနေတဲ့သူတို့အဖွဲ့ဝင်တွေအနေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့မကြာခဏတားဆီးစစ်ဆေးတာခံနေရတယ်လို့ချိန်းချောက်တတိပေးမှုတွေလည်းခံနေရတယ်လို့အရှိကျေးဇူးအသင်းတာဝန်ရှိသူတို့ဖြစ်တဲ့မတ်သရဖီက VOA ကိုပြောပါတ
ယ်။ဒါပြင်ဆက်စစ်ကုန်းထိတ်မှာကျွန်တော်တို့အငြင်းနဲ့တားတယ်တားပြီးတော့အငြင်းနဲ့ကျွန်တော်တို့ကုန်းလုံးဒုက္ခပြီးတယ်။ဒီစံထုတ်တွေကဘဒုကိုထောက်ပံ့မှုဆိုအငြင်းနဲ့ဒုက္ခပြီးတယ်။ဒီအခုကျွန်တော်တို့ချင်းကြောက်တာလေငါတို့ရှာနေတဲ့ထောက်ပံ့တဲ့အဖွဲ့တွေကမှနေလို့ပါတယ်ဆိုရင်မျိုးကိုတက်ပြစ်မှာဆိုပြီးကျွန်တော်တို့ချင်းကြောက်တယ်ဒီတော့စံနေအများကြီးပဲမျိုးအတူကိုတောထောက်ပံ့မှာလဲဘယ်စီဗီအောင်တက်ပြစ်မှာလဲဘယ်တောထဲနဲ့အဆက်တွေရှိလဲဒါမျိုးတွေမေးတယ်အတင်းချက်ကိုမေးတာအတင်းဖျားပေးပြီးမေးခိုင်းတယ်သူတို့လူချင်းနဲ့အဖြေကိုမရမချင်းပါနော်ကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်ခဲ့အတော်ကိုကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်ဘူးကြောင်းပဲပြောတယ်
အကြမ်းမဖက်အာဏာဖီဆန်နေကြတဲ့ CDM ဝန်ထမ်းတွေအတွက်ကူညီသေးသလားဆိုတာအဓိကမေးတယ်လို့သူကပြောပါတယ်။အရှိကျေးဇူးပရဟိတအသင်းရဲ့အသင်းဝင်အများစုကအမျိုးသမီးတွေဖြစ်ကြပါတယ်။ပရဟိတကူညီနေသူမွတ်စလင်အမျိုးသမီးတချို့ဆိုမျက်နာမှာဖုံထားတဲ့အကာအကွယ်တွေကိုပါလုံခြုံရေးတွေကအသင်းဖယ်ရှားပြခိုင်းတယ်လို့မက်သရဖီကပြောပါတယ်
။ထောက်ပံ့မှုအတွက် CDM တွေကိုထောက်ပံ့မှုတွားတာမဟုတ်ဘူး။ဒုက္ခရောက်နေတဲ့အိမ်ကြီးအလံထောင်တဲ့အိမ်ကြီးကဟိုနေမကောင်းတဲ့အိမ်ကြီးကအကူကြီးလှမ်းတောင်းတာပေါ့နော်။ဒိဆာတွေကပျောက်တော့ရှိရတယ်တောင်းတပုံတင်းညံကျော်အဲ့လိုပြတာအလိုအဲ့ဒါကိုအတင်မဟုတ်ဘူး။ကျွန်တော်တို့ကမွတ်စလင်ကြီးဆိုတော့နေကပ်အုပ်ထားလीနေကပ်အုပ်ထားတော့အဲ့ဒါကိုနေကပ်တွေကိုလှန်ခိုင်းနေမျက်နာတွေကိုပြခိုင်းနေတပုံကြီးရိုက်တယ်ကျွန်တော်တို့စံထုပ်တွေကိုကားတွေကိုလည်းတပုံကြီးရိုက်တယ်အဲ့ကားမောင်းတဲ့လူတွေလည်းလိုင်းစင်းနေတပုံကြီးရိုက်တယ်ပေါ့နော်။အဲ့ဟိုရိုက်ရိုက်ပြီးတော့ကျွန်တော်တို့ဘဒုကိုထောက်ပံ့မှလည်းဖြည့်ပြီးမဖြည့်ရင်တက်ပြစ်မဲ့ပါဖြစ်တယ်ညာဖြစ်တယ်ကျွန်တော်တို့ချင်းချောက်တယ်ပေါ့နော်
။အခုလိုလက်နက်ကိုင်းလုံခြုံရေးတွေကစစ်ဆေးချင်းချောက်နေတာမို့တချို့အသင်းဝင်တွေကတော့စိုးရိမ်ကြောက်လန့်နေကြပါတယ်။
တကယ်အခက်အခဲရှိတဲ့လူတွေကိုတွားလူနေတာဖြစ်တဲ့အတွက်သူတို့နဲ့ဘယ်လိုပြောမလဲဥပဒေနဲ့မကိုင်းညီတဲ့လူတွေပေါ့နော်တွားပေးတာမဟုတ်လေ။နောက်တော့စီရင်သမားတွေလည်းပေးတာမဟုတ်ဘူး။တိုးကြုံတောင်ကြားလူတွေလည်းတပေးတာမဟုတ်တဲ့အတွက်ဘယ်လိုပြောမလဲအဲ့လိုမျိုးလမ်းမှာမသိစီခြင်းပေါ့နော်။သမားတို့အဲ့လိုမျိုးအရင်စစ်ဆေးပြီးတော့ဘယ်လိုပြောမလဲနှိမ့်ကလေးတွေပြီးဆိုတော့ကြောက်တယ်လေ။အဲ့တော့အဲ့လိုမျိုးကြီးတွေမလုံးစီခြင်း။
ကိုဗစ်ကရောဂါဖြစ်နေချိန်အိမ်ပြန်ထွက်ဖို့အခက်အခဲရှိသူတွေဈေးမဝယ်နိုင်သူတွေအတွက်ကူညီနေတာဖြစ်လို့ခုလိုပိတ်ပင်စစ်ဆေးတာတွေမလုပ်စေချင်ဘူးလို့အခမဲ့ပရဟိတကူညီနေတဲ့အရှင်ကျေးကျော်အတင်းကပြောပါရယ်ဒီချိန်ချောက်ခံရတဲ့အခြေအနေကိုမေးမြန်းဖို့စစ်တပ်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကို VOA ကဆက်သွယ်ပေးမယ်ဆက်သွယ်လို့မရပါဘူးရှင်